ကျခန်ဒေတာရေးစုံစမ်းမှုအစီရင်ခံစာမှာပဲလိုက်မှုမရှိအရှိကိုအရှိတိုင်းအမှန်ကန်ဆုံးဖော်ထုတ်သွားမယ်လို့ရခိုင်ပြည်နယ်မောင်တော်ဒေတာစုံစမ်းစစ်ဆေးရေးကော်မရှင်ကအမေရိကန်တမ်မတ်ကြီးနဲ့တွေ့တဲ့အချိန်မှာဂရီပြုခဲ့ပါတယ်။အမေရိကန်တမ်မတ်ကြီးကလည်းစုံစမ်းစစ်ဆေးရေးတွေဟာပွင့်လင်းမြင်သာမှုရှိဖို့နဲ့ယုံကြည်ကိုးစားမှုရှိစေခြင်းနဲ့အကြောင်းကော်မရှင်ကိုတိုက်တွန်းခဲ ီကော်မရှင်ကိုတွေ့ဆုံခဲ့ချိန်မှာအခုလိုထုတ်ဖော်ပြောဆိုခဲ့တာပါ။မနေ့ကနေ့လယ်လောက်ကအမေရိကန်သံတမန်ကြီးနဲ့ကော်မရှင်ဥက္ကဋ္ဌဖြစ်တဲ့ဒုသမ္မတဦးမြင့်စွေတို့နေပြည်တော်မှာတွေ့ဆုံခဲ့ပြီးကော်မရှင်ရဲ့လှုပ်ဆောင်နေတဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးမေးမြန်းခဲ့ကြတာဖြစ်ပါတယ်။ဒီလိုမေးမြန်းခဲ့ရတဲ့ပတ်သက်ပြီးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ကျိန်ငိုက်မန်က VOA ကိုအခုလိုပြောပြပါတယ
်။ဒီလိုရဆက်ဆံမှုပါပဲ။ဟိုပြောရတာကတော့အချင်းဆန်ဆန်နဲ့ပတ်သက်ပြီးတော့မှကျမတို့ကတည်းကကျမတို့ကဟာပြောလိုက်ရင်တလက်လို့မရှိပဲနဲ့ဒီမမကကန်အဖွဲ့ထားတဲ့အချင်းဆန်ဆန်ဖြစ်တယ်ဆိုတာပေါ့။
အမေရိကန်တမတ်ကြီးစကော့မာရှယ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးအရာနယ်မြေရှင်းလင်းရေးစစ်ဆင်ရေးအတွင်းလူ့အခွင့်အရေးချုပ်ဖောက်မှုတွေကြဲကြဲပြန့်ပြန့်ရှိနေတဲ့ဆိုတဲ့သတင်းတွေကြောင့်လေအလေးအနက်စိုးရိမ်မကင်းဖြစ်မိကြောင်းနဲ့စုံစမ်းစစ်ဆေးရေးလှုပ်ဆောင်မှုတွေဟာပွင့်လင်းမြင့်တာမှုရှိဖို့နဲ့ယုံကြည်အားကိုးမှုရှိဖို့အရေးကြီးတယ်လို့ VOA ကိုပြောပါတယ
်။ Ongoing investigation.
စုံစမ်းစစ်ဆေးရေးကော်မရှင်တွေဖွဲ့စည်းပြီးစောင့်ရွက်နေတာဟာသိအရေးကြီးပါတယ်။လူ့အခွင့်အရေးချိုးဖောက်မှုတွေရှိမရှိအချက်လက်တွေကိုထဲထဲဝင်ဝင်သိရှိအောင်လုပ်ဖို့နဲ့ပွင့်လင်းမြင်သာပြီးယုံကြည်ကိုးစားလို့ရမယ့်နည်းလမ်းတွေနဲ့ကင်တွယ်ရပါလိမ့်မယ်။ချိုးဖောက်မှုတွေရှိခဲ့ရင်လည်းမီးမောင်းထိုးပြပြီးတရားဥပဒေအရအရေးယူရမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာလည်းလုံခြုံရေးတပ်ဖွဲ့တွေကလူ့အခွင့်အရေးချိုးဖောက်တဲ့အဖြစ်တချို့ရှိခဲ့ပါတယ်။မြန်မာတိုင်းနိုင်ငံထဲမှာဖြစ်နေတာမဟုတ်ပါဘူး။ဒီကိစ္စဟာအများအားလို့လို့ကင်တွယ်ရတာခက်ခဲပါတယ်။ဒီမိုကရေစီကြီးမှာတော့ဒီပြဿနာကိုယုံကြည်ကိုးစားလောက်တဲ့စုံစမ်းစစ်ဆေးတာတွေလုပ်ကြရမှာပါ။တွေ့ရှိချက်တွေကိုအများပြည်သူသိအောင်ချပြဖို့လိုပါတယ်။လွယ်တော့မလွယ်ပေမဲ့အရေးကြီးပါတယ်။မြန်မာပြည်သူတွေနဲ့အစိုးရကသာဒီပြဿနာကိုဘယ်လိုကင်တွယ်မလဲဆိုတာဆုံးဖြတ်ကြရမှာဖြစ်တယ်လို့ထပ်လောင်းပြောပေးရစေ။တရားဥပဒေစိုးမိုးရေးအပြင်အတိုင်းအဝိုင်းနှစ်ခုကြားဆက်ဆံရေးစူးစမ်းပြီးယုံကြည်မှုတည်ဆောက်ကြဖို့နဲ့အချိန်ရလာတာနဲ့အမျှအသေးအတန်လိုအပ်နေတဲ့ဖွံ့ဖြိုးတိုးတက်မှုအတွက်ဆောင်ရွက်သွားကြရမှာဖြစ်ပါတယ်။
အမေရိကန်တမ်မတ်ကြီးစကော့မာရှယ်ကခုလိုထုတ်ဖော်ပြောဆိုခဲ့တာပါတွေ့ဆုံမှုနဲ့ပတ်သက်လို့တော့အသေးစိတ်ကိုနှစ်ဖက်စလုံးကထုတ်ပြန်ထားခြင်းမရှိသေးပါဘူးမကြခင်မှာရခိုင်ပြည်နယ်မောင်နှုံးဒေသစုံစမ်းစစ်ဆေးရေးကော်မရှင်ဘက်ကစုံစမ်းစစ်ဆေးရရှိခဲ့တဲ့လေ့လာမှုအစီရင်ခံစာတစ်စောင်ကိုသမ္မတထံတင်သွင်းသွားဖို့ရှိနေပါတယ်ဒါပြင်ရခိုင်ဒေသဖွံ့ဖြိုးဖို့နဲ့နှစ်ဖက်အတိုင်းဝိုင်းကြားပြည်ပခန့်တွေမရှိဖို့အတွက်ရေရှည်ရေတိုးလုပ်ငန်းတွေအတွက်လည်းအကြံပြုဆွေးနွေးသွားဖို့ရှိတယ်လို့ကော်မရှင်ဘက်ကထုတ်ဖော်ပြောဆိုထားပါတယ်ရှင်